ဒီမော်ချီမြို့မှာဒါအရင်ရက်တွေတုန်းကမိုးကြီးခဲ့ပြီးတော့မြေပြိုကျတယ်လို့သိရတယ်ဗျာ။ကိုတို့ကူညီပေးနေတယ်ဆိုတော့လေအချိန်နေဘာတွေများတွေ့ရတယ်လဲဗျာ
။ဟုတ်ကဲ့ကျွန်တော်တို့လွယ်ကော်ကနေထိုင်ပြီးတော့မှချိတ်ဆက်ကူညီဆောင်ရွက်နေပါတယ်ခင်ဗျာ။ကျွန်တော်တို့လူငယ်15ဦးနဲ့ကားနှစ်စီးကားတော့လက်ရှိသွားနေပြီးတော့ရောက်ရှိကူညီနေပါပြီခင်ဗျာ။အဲ့ဒီဘက်မှာကတော့ C line ကလည်းအခုပျောက်နေတယ်ပေါ့နော်။ G line ကလုံးဝမရသေးတဲ့ဒေတာဖြစ်တဲ့အတွက် IB star phone ကနေဆက်သွယ်လာမှုကတော့လက်ရှိအလောင်း9လောင်းကတော့ဓာတ်ပေါ်ထောက်ထားနေကိုပါဆယ်ယူရရှိပြီးဆိုတဲ့ဥစ္စာကိုရပါတယ်။နှစ်ဦးကတော့အောက်မှာရှိနေတယ်မဆယ်ယူနိုင်သေးဘူးဆိုပြီးတော့မှတွေ့ရှိရတယ်။ချစ်ဦးလောက်ကတော့ပျောက်ဆုံးနေသေးပါတယ်ခင်ဗျ
။မော်ချီမြို့ရဲ့ဘယ်နေရာတွေမှာများဖြစ်တယ်လဲလို့ကိုတို့သိထားလဲဗျ။
မော်ချီဒေတာလို့ပဲသုံးလုံးပါတယ်ခင်ဗျာဒီတေးရအုပ်စုကြီးပါပဲခင်ဗျာဖာဆောင်မျိုးနယ်မော်ချီဒေတာပါခင်ဗျာဒီခဲတွင်းကြောင့်မို့လို့နာမည်ကျော်ပြီးတော့မှလူစုလူဝေးတော်တော်များများနေထိုင်တဲ့နေရာပါအဲ့ဒီမှာတောင်ပေါ်ရွာရဲ့အပေါ်ကတောင်ဆောင်ကနေတရက်ကျော်ကျော်ရွာတဲ့မိုးကြောင့်မို့လို့မြေပြိုမှုကနေစတင်ပြီးတော့လေရင်စုတန်းဖက်ကအိမ်ဆယ်လုံးကျော်ဒီကြီးမားမားထိခိုက်တဲ့အနေထားကနေဆင့်ကဲပြီးတော့မှအိမ်30လောက်ထပ်မံထိခိုက်မှုတွေရှိတယ်မြေပြိုတဲ့အချိန်နဲ့ဝိတ်ကြောင့်မို့လို့တောင်အောင်မှာရှိနေတဲ့ခဲတူးထားတဲ့ကလိုင်တွေကမြေကျုံမှုတွေပါထပ်မံပေါ်ပေါက်ပြီးတော့မှအရှင်နေဆိုးဝါးသွားတာကိုကျွန်တော်တို့သိရှိရပါတယ်ခင်ဗျကျွန်တော်တို့ဒီခဲထွက်တဲ့တောင်ရဲ့အပေါ်မှာကိုရွာတည်ထားတာဖြစ်တဲ့အတွက်ကြောင့်မို့လို့အခုသူ့ထက်နည်းနည်းပုံမြင့်တဲ့တောင်ဆောင်ကဘိုးရိုးအချိန်ကြောင့်မို့လို့မြေတွေပြော့ပြီးတော့ပြိုကျမှုကနေတောင်အောင်မှာရှိနေတဲ့ဂလိုင်းတွေရဲ့နေကျုံမှုကြောင့်မို့လို့ကိုဒါဖြစ်သွားတာပါအခုလက်ရှိတောင်ပေါ်ရွာအဲ့ဒီမှာနေထိုင်တဲ့နောက်ထပ်အင်ရှင်90လောက်ကလည်းမနေရဲကြတော့ဘဲနဲ့ကိုတရားကျိုးပြီးတော့လမ်းပြက်နေတဲ့ကြားတွေကချီကျင်ပဲအခုအားလုံးကဲဆယ်ရေးစခန်းကိုရောက်လာကြပါပြီတကားပိတ်ထားခဲရတဲ့အိမ်တွေကတော့90ကျော်60လောက်ရှိပြီးတော့မှပြည့်စုံဆုံးမှုအိမ်တွေကတော့30ကျော်40ရှိပါတယ်ခင်ဗျအိမ်ရှိ100ဝန်းကျင်ထဲမှာ
အဲ့ရွာအပေါ်ဆိုတာအဲ့စဖြစ်တဲ့ရွာဘာရွာလို့ပြောနိုင်မလဲဗျာ
တောင်ပေါ်ရွာခင်ဗျသူတို့ကတော့လေးရင်စုရက်ွက်လို့ခေါ်ပါတယ်ခင်ဗျလေးရင်စုရက်ွက်ကအဓိကထိခိုက်သွားတယ်ပြီးရင်ဒီပင်ကွေးရွာလေးကလည်းလေးလုံးလောက်ကပြည့်စုံပါတယ်ခင်ဗျ
ဒီမော်ချီဒေတာရဲ့ရွာနှစ်ရွာကနေစဖြစ်တာပေါ့အဲ့လိုပြောလို့ရမလား
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်တန်တဲ့အဲ့ဒီပတ်ဝန်းကျင်မှာနေတဲ့ရတနာအောင်မြေရက်ွက်တို့တွေကလည်းမနေရတော့ပဲနဲ့အခုတောင်အောက်ကိုချောင်းကျော်ပြီးတော့မှကိုဒါကက်ဆယ်ရေးစခန်းကိုလာနေကြပါတယ်ခင်ဗျာ
မိုးကြီးပြီးတော့မြေပြိုတယ်ဆိုတာဘယ်နေ့တွေကနေစပြီးမိုးရွာခဲ့တာလဲပြီးတော့အကြီးအခင်းဖြစ်တဲ့စဖြစ်တဲ့အချိန်ကဘယ်ချင်းစဖြစ်သွားခဲ့တာလဲဗျ
ခဲရနေမနေ့ကစတင်ရွာသွန်းတဲ့မိုးကြောင့်မို့လို့မနေ့က17ရက်ညနေ3နာရီခွဲမှာတောင်ဆောင်ပြိုကျမှုစတင်ဖြစ်ပေါ်ပြီး4နာရီခွဲလောက်အထိကိုဆင့်ကဲမြေပြိုမှုတွေမြေပြိုမှုတွေဖြစ်ပေါ်သွားပါတယ်ခင်ဗ
ျမြေပြိုတယ်ဆိုတော့လေအိမ်တွေရောဒါအိမ်မှာရှိတဲ့လူတွေရောအကုန်လုံးကဘလို့သဘောမျိုးလဲဗျအဲ့ဒါလေးနည်းနည်းရှင်းပြပေးပါဦး
တောင်ဆောင်ကနေပြီးတော့မှပြိုကျတဲ့မြေတွေကြောင့်မို့လို့အိမ်တွေလဲတာတွေပြီးသွားတာတွေရှိတယ်လို့တချို့အောက်ကကလိုင်ကြောင့်မို့ကျွန်သွားတာကြောင့်မို့လဲတချို့အိမ်တွေကကျွန်ကြသွားတာတွေရှိတယ်တစ်ပင်နေဆိုရင်လည်းအပင်လိုက်ကိုမှ6ပေလောက်အထိကျွန်ကြသွားတဲ့ဟာမျိုးတွေလည်းတွေ့ရှိရပါတယ်လို့ပြောပြပါပါတယ်ခင်ဗျ
သူတို့ကယ်ဆယ်ရေးစခန်းဖွင့်လာတော့ဘယ်လိုပုံစံမျိုးဖွင့်လာလဲဗျကယ်ဆယ်ရေးစခန်းကရောဘယ်နှစ်ခုလောက်များဖွင့်လာတယ်လဲ
အလက်ရှိကြီးကြီးမားမားနှစ်ခုမှာတောင်အောင်ဘေးမှာရှိနေတဲ့လူခါလူကြီးရွာကကက်သလစ်ဘုရားကျောင်းမှာလူကြီး300ကျော်400ဝန်းကျင်ရောက်ရှိနေပါတယ်အောက်ရွာကအာထကစတင်ကျောင်းမှာ200ဝန်းကျင်ရောက်ရှိနေပါတယ်ခင်ဗျအ
ခင်းဖြစ်တဲ့နေရာကိုဒေသအစိုးရအဖွဲ့ကရောရာရောက်ကူညီကယ်ဆယ်ရေးလုပ်တာတွေရောဘာတွေများတွေ့ရှိရတယ်လဲဗ
ျလက်ရှိလူခါလူကြီးရွာလူငယ်တွေကတော့မနေ့ညနေခင်းဖြစ်ကြတဲ့ကသွားရောက်ကူညီမှုတွေဒီတူဖို့မှုတွေလုပ်တဲ့အနေထားမှာဒီနေ့မနေ့10နာရီဝန်းကျင်လောက်မှသာလင်းနီးစပ်ရာနယ်မြေတက်ရင်းတွေကနေကားလေးစီးရောက်တယ်လို့ပဲသိရပြီးတော့လက်ရှိမှာဒီတောင်ပေါ်ကဆင်းလာတာတွေခွင့်ပြုပြီးတော့မှအန္တရာယ်ရှိတဲ့အတွက်တောင်ပေါ်ကိုဘေးမတက်တာတွေကတော့ရှိတယ်။ကုညီကယ်ဆယ်မှုပုံစံတွေကတော့တိတိကျကျကျွန်တော်တို့မသိရသေးဘူး။ပြီးနေတာဝန်ရှိသူတွေနဲ့ဝန်ကြီးနှစ်ဦးလောက်ကတော့ဒီနေ့မနေ့9နာရီလောက်မှမလွယ်ကော်ကနေထွက်သွားတယ်ဆိုတော့သူတို့တနားကြီးကျော်လောက်မှသူတို့အဲ့ဒီဒေတာကိုရောက်မှဖြစ်တယ်ဗျာ။အဲ့ဒီနောက်ပိုင်းကျွန်တော်ရောက်ရှိပြီးလုတ်ကင်ဆောင်ရွက်မှုကတော့တည်မရသေးပါဘူးခင်ဗျာ
။အဲ့ဒီဒေတာကိုသွားရောက်ဖို့တကူလမ်းမဆက်သွေးအခြေအနေရောဘယ်လိုများရှိမလဲဗျာ။
တောင်ရွာအထိကိုတော့ကားလမ်းကျန်းတော်ညာလဲသွားလို့ရနေသေးတဲ့အနေထားရှိပါတယ်ခင်ဗျတောင်ပေါ်ရွာနဲ့တော့3-4မိုင်အနေထားတရရကတော့ရှိကျင်ပဲသွားတဲ့အနေထားပါ
ဒီအဲ့မြေပြိုတဲ့နေရာအထိကိုသွားပြီးကယ်ဆယ်ရေးလုပ်ဖို့အတွက်ကရောဘယ်လိုများအခြေအနေရှိမလဲသွားလို့ရသေးရလားအခုအခြေအနေပါ
အရှိကျင်သွားရတယ်နောက်လက်ရှိကတော့တောင်ကြချောင်းရီစီစင်မှုနဲ့တရားကလည်းမြေပြိုတဲ့အချိန်ကြီးတောင်းတောင်းရွက်သွားပြီးတော့ဆိုင်ကယ်ပါသွားလို့မရတဲ့အနေထားရဲ့လမ်းမှာမြေပြိုတာရဲ့အရာဆိုတော့မိုးလည်းဆက်လက်ရွာသွန်းနေတော့ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့ချောင်းကူပြီးတော့နည်းနည်းလေးစိတ်ချရမယ့်နေရာလောက်မှာပဲခြောက်ဝေကယ်ဆယ်ကူညီပြီးတော့တည်ဆောင်လာတာမျိုးတွေရှိပြီးတော့တောင်ပေါ်မှာကတော့လူမရှိတဲ့လောက်ဖြစ်သွားပါပြီခင်ဗျာ
မြေပြီပြီးတော့ပြိုကျတဲ့ထဲမှာမှနောက်ထပ်ရောလူတွေဘယ်နှယောက်လဲများ
လက်ရှိ၈ဦးပျောက်ဆုံးနေတဲ့အနေအထားမှာကယ်ဆယ်ရေးစခန်းနေမှာကိုပြန်နှံရောက်ရှိနေသလားဆိုတာကျွန်တော်တို့စုံစမ်းနေပါတယ်တကယ်လို့ပြန်နှံရောက်ရှိမှုမရှိဘူးဆိုရင်တော့ဒါမြေပြီနေတာတော့လကောင်းပိတ်မိနေတာတော့လကောင်းဖြစ်နိုင်တယ်လို့သုံးဖြတ်ပြီးရင်တော့ကျွန်တော်တို့ကယ်ဆယ်ရေးအဖွဲ့အနေနဲ့ကတော့အရေးစုံပြီးတော့ပဲရှာဖွေမှုကိုလုပ်ရမယ့်အနေအထားပါခင်ဗျ
ဟုတ်ကဲ့ကိုကျော်တင်အောင်ခုလိုပြချပြရကျေးဇူးများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာဟုတ်ကဲ့ပါ